ရေဘေးတင့်ဒေသတွေမှာနိုဝင်ဘာလရွေးကောက်ပွဲအမိမဲပေးနိုင်အောင်ဆောင်ရွက်ပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့ရေဘေးတင့်ပြည်သူတွေအနေနဲ့တကယ်ပဲရွေးကောက်ပွဲမှာမပြတ်မကွက်မဲပေးနိုင်ဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကအောက်ခြေအဆင့်ထိကြေကြေပြန့်ပြန့်ထိထိရောက်ပညာပေးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ရေဘေးကစေရေးလှုပ်ဆောင်သူတွေကပြောပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
။မြန်မာနိုင်ငံတဝန်းမုတ်တုံမိုးတဲထံပြီးရေဘေးတင်အန်ဒီရဲနဲ့ရင်ဆိုင်ခဲ့ရပေမယ့်မဲပေးပိုင်ခွင့်မဆုံးရှုံးစေရေးစီစဉ်ဆောင်ရွက်နေတယ်လို့ဩဂုတ်လ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒါပြင်ဩဂုတ်လကုန်ပိုင်းလောက်မှာအတိပြုမဲဆင်းတွေကိုထုတ်ပြန်ကြေညာသွားမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေအနေနဲ့သတ်မှတ်ထားတဲ့14ရက်အတွင်းမဲဆင်းမှာအမည်ထည့်ပေးဖို့တောင်းဆိုတာမဲဆင်းနဲ့ဆက်လင်းနဲ့ကန့်ကွက်လွှာတင်သွင်းတာပုံစံမဲဆင်းနဲ့ဆက်လင်းနဲ့ပြင်ဆင်လွှာတင်သွင်းတာစရာတွေကိုလှုပ်ဆောင်ခွင့်ရှိနေကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့လက်ရှိရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ရုံနဲ့မလုံလောက်ပဲရေဘေးတင်ဒေသတွေအထိကြဲကြဲပြန့်ပြန့်သွားရောက်ပညာပေးစီရင်ကောက်ယူဖို့လိုနေတယ်လို့စကိုင်းတိုင်းနဲ့အေရဝတီတိုင်းရေဘေးတင်ဒေသတွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဓာတ်ပုံသတင်းတောက်ကိုစိုးစီယာထွန်းကပြောပါတယ်
။ဒီအများကြီးအောင်ဆိုတော့တို့အဲအောက်ခြေပြည်ခင်ဗျာမှာတို့အလိုမျိုးစီရင်ပညာပေးနေတာပေါ့နော်။ဒီကိစ္စတော့အလိုမျိုးတုံးကောင်းတာတော့မတိကျမတိနာတာပဲတို့လေးလိုက်ကြပါဘော။အဲ့ဒါကျတော့ဒီလိုရတဲ့ဥစ္စာကြီးတော့အနောက်ကြီးတော့ဆက်ကြမယ်လို့မရှိဘူး။
ရေဘေးဒုက္ခမရောက်ခင်ရွေးကောက်ပွဲကော်မရှင်ကအရင်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်တွေမှာမှားရမှုအများပြားရှိခဲ့တာကြောင့်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကထောက်ပြဝေဖန်ထားပါတယ်။ဒါကြောင့်ဩဂုတ်လကုန်ပိုင်းမှာထုတ်ပြန်မဲ့မဲစင်းတွေမှန်မမှန်ဆိုတာကိုလည်းစောင့်ကြည့်ဖို့လိုတယ်လို့ကိုစိုးစရာထွန်းကပြောပါတယ်။အစိုးရကလက်ရှိတရားဝင်ထုတ်ပြန်ချက်စီရင်တွေအရတိုင်းနယ်ပြည်နယ်အနှံ့ရေကြီးမှုကြောင့်ရေဘေးဒုက္ခတဲ့ဥယျာဉ်6သိန်းကျော်ရှိပြီးတည်ဆုံးသူဥယျာဉ်100နီးပါးလောက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုထိခိုက်မှုရှိနိုင်မရှိနိုင်အခြေအနေနဲ့ပတ်သက်လို့ကိုစိုးစရာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။နိုဝင်ဘာလဆိုအခုအစားလည်းရောလိုရပါတော့။အဲ့ခါကျတော့အဲ့ဒီအခြေအနေမှာတော့အစမင်းဖြစ်မယ်လို့တော့ထင်တာပဲ။ဘာဖြစ်လို့လဲဆိုတော့ဟိုအခုကြည့်ရဆိုတော့ကလေးတို့ဒီအမျိုးလိုလို့ရှိရင်ဟိုတော်များရေလွန်တော့ပဲရှိရဲဒီအခါကျတော့လူတွေအိုးအိမ်တွေအလောက်ကြီးကြီးကြီးကျယ်ကျယ်စီးရောရောမရှိဘူးတော့အဓိကပစ္စည်းကလည်းရမြေတွေတို့ပြီးတော့သူရဲ့ဒီပိုင်ဆိုင်တဲ့ဒီစီးတွေပေါ့နော်ဒီနေ့တိုင်းကိုအိုးအိမ်ကြီးကြီးသွားတာမရှိတဲ့ကြောင့်မလို့အဲရေပေါ်ပေါ်တော့လူရှိခဲ့ပြီတော့မသိဘူးပေါ့
တီထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့မဲဆန္ဒရှင်တွေအနေနဲ့ဆန္ဒမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နဲ့မဲယုံကိုလာပြီးမဲပေးရမှာလွယ်ကူဖို့မဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကိုရွေးကောက်ပွဲနေ့ရက်မတိုင်ခင်တပတ်အလိုမှာထုတ်ပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့ဖော်ပြထားပါတယ်။နိုင်ငံသားစီစီရေးကပ်ပြားနဲ့အိမ်တော်စုစီးရင်တွေပျက်စီးပျောက်ဆုံးသွားတယ်ဆိုရင်လဲတက်ဆိုင်ရာရက်ွက်ဒါမှမဟုတ်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေစီကနေမဲဆန္ဒရှင်တပ်တေကန်လက်မှတ်တွေထုတ်ယူမဲပေးနိုင်တယ်လို့ကြေညာချက်မှာရေးသားထားပါတယ်ရှင်။